ဒီကနေ့အတွက်ပြည်သူ့တော်အစည်းအဝေးအစီအစဉ်ရထားချက်မင်းညားကထွက်လာချိန်မှာကျန်ပွင့်ပြမေကွနေတဲကဒုတိယမေကွန်အဖြစ် NLD ပါတီမဲဆဲမဲဆန္ဒနယ်ကကိုစလဲဦးတန်းလင်းလင်းရဲ့မေကွန်ပါဝင်ပါတယ်။ကိုစလဲဦးတန်းလင်းလင်းကတက်မတော်ဟာပြည်ထောင်စုအစိုးရရဲ့ဦးဆောင်မှုအောက်မှာရှိမရှိအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းများကြားပရိပခဖြစ်ပွားခဲ့ခြင်းရှိမရှိမေးမြန်းထားတာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အစည်းအဝေးမှာဒီမေကွန်မပါဝင်ခဲ့ပါဘူး။ဘာကြောင့်လဲဆိုတာကိုမေကွန်တင်ထားတဲ့ကိုစလဲဦးတန်းလင်းလင်းကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းပေမဲ့ဖုန်းပိတ်ထားတာကြောင့်မေးလို့မရခဲ့ပါဘူး။ပြည်သူ့တော်ဒုတိယဥက္ကဋ္ဌဦးထွန်းထွန်းဟိကတော့လွတ်တော်အစည်းအဝေးမှာမေခွင့်ရခြင်းမရခြင်းဟာပြည်သူ့လွတ်တော်ဥက္ကဋ္ဌကဆုံးဖြတ်တာဖြစ်တယ်လို့ပြောပါတယ်
။ရထားချက်တွေတော့အများကြီးရှိတာပေါ့။မေခွင့်တွေဆိုပဲအများကြီးရှိတာပါ။အဲ့ဒါကတော့ဒီနေ့အကျဉ်းထဲမှာဗာထက်မယ်ဗာမထက်ဘူးဆိုလို့ဆိုတော့ဒါလို့ဆိုဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ရှိတာ
။ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလို့ပြောပါတယ်
။လွတ်တော်ကိစ္စတွေတော့ကျွန်တော်မကြည့်ပါဘူးခင်ဗျာ။ကျွန်တော်ကအမျိုးသားပြန်လည်တင်ရရေးကိုထိကြိုက်ခြင်းနဲ့ကိစ္စတွေတော့အများကြီးသင်္ကေတတွေပို့တော့တင်ပါတယ်။ဒါကပြင်လေဒါကျွန်တော်ဖွဲ့စည်းပုံနဲ့မှာပါပြီးသားပါเนาะကျွန်တော်တို့အလွယ်တကူရှာဖွေတွေ့ရှိနိုင်တဲ့အခြေလက်တွေကိုမင်းရောက်မရှိပါဘူး
ANP ပါတီကရသေးတော်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကဦးတန်းလင်းလင်းရဲ့မေကွန်လွတ်တော်အစည်းအဝေးမှာပါမလာတဲ့အပေါ်အခုလိုမေကွန်ထုတ်ပါတယ်အဲ
့တော့တချို့ကိုယ်စားလှယ်တွေဆိုရင်လည်းဒီအာဂျင်နာကစိတ်ဝင်စားဖို့ကောင်းတယ်အတွက်ပြည်သူတွေသိအောင်ပဲရှာပြထားတယ်ကွာရှာပြထားတဲ့အခါကျတော့ဒီနေ့လွတ်တော်ကိုစောင့်ကြည့်တဲ့ဥမာပြည်သူတွေရှိတယ်ကွာဟုတ်တယ်မလားအဲ့တော့ဒီမေကွန်ပါမလာတဲ့အခါတော့သူတို့အတွက်ပြည်သူတွေကအမြင်နဲ့စိတ်ဆွတ်ဆွတ်စနှုန်းစနှောင်းဖြစ်ကြမှာပေါ့နော်ဆိုတော့အခါဒီမေကွန်ဘာကြောင့်ပါမလာတဲ့ဆိုတဲ့အဖြစ်တကူတော့လူတိုင်းသိကျင်ကြမှာပဲစေ။အဲလောလောဆယ်မှာတော့ဒီအစိုးရကလည်းတက်မတော်ကိုမနိုင်တဲ့သဘောဖြစ်တယ်။တက်မတော်ကတက်တဲ့အစိုးရကတက်တဲ့နရဲလိုလိုဖြစ်နေတာပေါ့နော်။ဆိုတော့ဒီမေးခွန်းတက်လာတယ်ဆိုရင်သူတို့ဘလို့ဖြေမဲဆိုတဲ့အဖြစ်ကတော့တအားစိတ်ဝင်စားစရာကောင်း။
ပြည်တော်စုအစိုးရဥဆောင်မှုအောက်မှာတက်မတော်ရှိမရှိမေကွန်ဒီနေ့စည်းဝေးမှာမပါလာတဲ့အကြောင်းကြားခဲ့ရတာဖြစ်ပါတယ်။ကျွန်တော်ကထပ်အာကာပါ။